စင်ကာပူချေဆိုင်ဗီဇာကတ်ကုမ္ပဏီကမြန်မာစစ်တပ်ပိုင်းဥက္ကလာကောက်ကွင်းနဲ့သူတို့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့အကြောင်းကြားခဲ့ကြောင်းဖေဖော်ဝါရီလ20ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်ချေဆိုင်ဘာမကန်ပိန်ယူကေဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။
Today we received a letter that was sent to a Burma
Burma campaign ထောက်ခံသူ တူ ဦးစီ ပေးပို့ တဲ့ visa company ရဲ့ စာ ကို ဒီ ကနေ့ ကျွန်တော် တို့ လက်ခံ ရရှိ ခဲ့ ပါတယ် အဲ့ဒီစာထဲမှာသူတို့ဗီဇာကုမ္ပဏီအနေနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကပိုင်တဲ့ဥက္ကလာကောက်ကွင်းနဲ့နောက်ထပ်အသစ်ထားတိုးလုပ်ကင်ဖို့မရှိတော့သလိုခေါင်းရိုက်ပစ္စည်းတွေညှင့်တင်ရေးအစီအစဉ်အတွက်လည်းဗီဇာကုမ္ပဏီအနေနဲ့ဆက်လက်ဆောင်ရွက်တော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်။ဘာမကန်ပိန်ထောက်ခံသူတအူရရှိခဲ့တဲ့ဗီဇာကုမ္ပဏီရဲ့စာထဲမှာတော့ဗီဇာကုမ္
ှုအကောင်းဆုံး၊ယုံကြည်အားကိုးမှုရှိရဆုံး၊လုံခြုံစိတ်ချရဆုံး Digital နည်းပညာနဲ့ငွေပေးချေတဲ့ကွန်ရက်စတာတွေကနေတဆင့်ကဘာကြီးနဲ့ Visa ကုမ္ပဏီဟာဆက်သွယ်လှုပ်ရှားနေတာဖြစ်ကြောင်း Visa ကကင်ဆောင်မှုမြင့်တင်ရေး Green Golf ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်မှုအစီအစဉ်သတ်မှတ်ချိန်ကာလကုန်ဆုံးပြီဖြစ်တဲ့အတွက်နောက်ထပ်အသစ်ထပ်မတိုးဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်ဒါကြောင့်လေ Visa ကုမ္ပဏီရဲ့လုပ်ရက်ဟာအရန်ကိုအရေးပါကြောင်း Mark Farmana ကအခုလိုပြောပါတယ
်။ And this is very important because what we are saying to the international community
ဒါဟာတကယ်အရေးကြီးပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်တို့ပြောနေတာကမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖြစ်ပါတယ်။ Visa ကုမ္ပဏီဟာသူတို့ရဲ့ကင်ဆောင်မှုမြင့်တင်ရေးအနေနဲ့စစ်တပ်ကချုပ်ကန့်ထားတဲ့ခေါင်းကွင်းနဲ့ပူးပေါင်းပြီးအဲ့ဒါကိုလာကစားသူတွေအတွက်အထူးခံစား권ပေးခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ Visa ကုမ္ပဏီကိုဖိအားပေးခဲ့ပါတယ်အခုတော့သူတို့လည်းစစ်တပ်ပိုင်ခေါင်းကွင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ပါပြီ
တည်ခဲ့တဲ့ဇန်နဝါရီလကလည်း ONG ပြင်တဲ့စွမ်းရင်ဆိုင်ရာကုမ္ပဏီကြီးကနေအငင်းပွားပွဲဖြစ်နေတဲ့ရဲရွာရေကာတာစီမံကိန်းမှာသူတို့ဆက်ဆက်လုပ်ကိုင်နေမှုတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့ပါတယ်ဒါကြောင့်ဘာမကမ်ပိန်းကနေထုတ်ပြန်ထားတဲ့နာမည်ပြက်စီးဝင်ကုမ္ပဏီတွေတဲကနေမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုမရှိတော့ကြောင်းဘာမကမ်ပိန်းကိုအကြောင်းကြားလာတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့ Mark Farmana ကိုမိကြည့်တော့
Before we published the dirty list we wrote to all the companies that we were aware of that were involved with the military
နာမည်ပြက်ကုမ္ပဏီစင်းကိုကျွန်တော်တို့အများပြည်သူသိအောင်ထုတ်ပြန်မကြေညာခင်မှာကုမ္ပဏီအားလုံးစီကိုကျွန်တော်တို့စာရေးအကြောင်းကြားခဲ့ပါတယ်အဲ့ဒီတည်းမှာသူတို့ကုမ္ပဏီတွေရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်တပ်နဲ့ပတ်သက်ဆက်ဆံမှုရှိနေတာကိုသတိပြုမိကြောင်းနဲ့အဲ့ဒီအတွက်လဲဘာမာကမ်ပိန်းကထုတ်ပြန်မဲ့နာမည်ပြက်ကုမ္ပဏီစီးရင်မှာထည့်သွင်းဖော်ပြမှာဖြစ်ကြောင်းပြောခဲ့ပါတယ်အဲ့ဒီအချိန်မှာကုမ္ပဏီ၃ခုကနေသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့ကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်ဒါပေမဲ့သူတို့ကုမ္ပဏီရဲ့နာမည်တွေကိုထုတ်မပြောဖို့တောင်းဆိုခဲ့တဲ့အတွက်ကျွန်တော်တို့စီးရင်ထုတ်ပြန်ချိန်မှာအဲ့ဒီကုမ္ပဏီ၃ခုရဲ့အမည်ကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူ
းပြီးခဲ့တဲ့နိုဝင်ဘာလကစပြီးအခုဖေဖော်ဝါရီလအထိနိုင်ငံတကာကုမ္ပဏီစုစုပေါင်း၅ခုကနေမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကိုရပ်ဆိုင်းခဲ့ပြီးဖြစ်တယ်လို့ Mark Farmana က VOA ကိုပြောပါတယ်လူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားဘက်အဖြစ်ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာကုမ္ပဏီပေါင်း49ခုကိုဘာမကမ်ပိန်း UK က2018ခုနှစ်ဒီဇင်ဘာလမှာနာမည်ပြက်စီးရင်အဖြစ်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်